ရိုဟင်ဂျာဒုက္ခသည်အမျိုးသားအမျိုးသမီး20လောက်နဲ့တွေ့ဆုံခဲ့ကြပြီးဒုက္ခသည်တွေကသူတို့လိုအပ်ချက်တွေနဲ့မြန်မာနိုင်ငံကိုပြန်လာရေးအတွက်တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတောင်းဆိုခဲ့ကြတယ်လို့သိရပါတယ်။ရိုဟင်ဂျာဒုက္ခသည်တဦးကအခုလိုပြောပါတယ်။
ကျွန်တော်တို့က MOU ကိုလာမကဲမို့ဆိုပြီးတော့ကျွန်တော်တို့ပြောပြတာရှိသေးတယ်။အခုဇန်နဝါရီလ6ရက်နေ့ကလာလို့ကျေကွန်ဆူလာကနေပြင်းနေတာကမှလည်း MOU ကိုအကွာတက်ပေါ်ဖို့အတွက်ဆွေးနွေးတာအဲ့ဒါကြောင့်မလို့ကျွန်တော်တို့ကလာမခင်တာတော့ MOU ကိုဘာလို့အကွာတက်ပေါ်နေလဲဒီလိုကျွန်တော်တို့ဆွေးနွေးတာပါခင်ဗျာ
ဒါအပြင်ဒုက္ခသည်စခန်းအတွင်းမှာရိုဟင်ဂျာမျိုးသမီးတွေကို NGO တွေကလေဘဲဆိုင်ရာအသုံးချတာတွေကိုပါမစ်ချန်ဟိလီကိုပြောဆိုလိုက်ကြောင်းအဲ့ဒီရိုဟင်ဂျာဒုက္ခသည်ကဆက်ပြောပါတယ်မစ္စယန်ဟီလီကရိုဟင်ဂျာဒုက္ခသည်တွေရဲ့တောင်းဆိုဆွေးနွေးချက်တွေအပေါ်ပြန်လည်ဆွေးနွေးတဲ့အကြောင်းကိုလည်းရိုဟင်ဂျာမွတ်စလင်တဦးကအခုလိုပြောပါတယ်
။အဲကျွန်တော်တို့တင်ပေးရေးကစားတဲ့ဒီစမစ်ဟီလီကအတန်းအစည်းကျူးစားပါမယ်။ဘင်္ဂလားဒေ့ရဲ့ဆွေးနွေးနဲ့ဆွေးနွေးပါမယ်။ဒါတောင်နဲ့ပြည်သူ့ယူနီစီယာနဲ့အခြေတော်ဆွေးနွေးပါမယ်လို့ကျွန်တော်တို့ပြန်ကြားကျွန်တော်တို့ဆိုထားပါတယ်ခင်ဗျာ။
မစ္စယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့သဘောထားကိုမေးမြန်းရမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာမြင့်သိန်းကအခုလိုပြောပါတယ
်။ယန်ဟီလီဒီကျွန်တော်နိုင်ငံအတိမမပြည့်ခါတဲ့ပုံစံတရားဖြစ်တယ်ပေါ့။ကျွန်တော်နိုင်ငံဒီလိုပြည်ဝင်ဝန်ထမ်းပေးနေမှာပြည့်ခါတယ်လေ။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီချမ်းမချက်မပြည့်ဘူးပါခင
်ဗျာ။ဒါအပြင်ဒုက္ခသည်ပြည်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစဉ်သဖြစ်နေပြီးဘင်္ဂလားဒေ့နိုင်ငံဘက်ကသာဆောင်ရွက်ဖို့ကြံရှိကြောင်းဆက်ပြောပါတယ်။နောက်လာမယ့်ပြည်လည်လက်ခံရေးအစီအစဉ်မှာအရင်ခောက်တွေကလိုမဖြစ်ရအောင်ပြန်လာမယ်ဆိုတာကိုလက်မှတ်ထိုးခိုင်းထားတယ်လို့ဒေါက်တာမြင့်သိန်းကပြောပါတယ်။
လက်ခံမှုလုပ်တဲ့အချိန်ညမှာလက်ခံမှုညဆရာဝရသလုပ်တယ်ပေါ့နော်လုပ်တဲ့အချိန်ညမှာဒါဒီဆန္ဒမပါဝါဘူးဆိုပေါ်မှာကောင်းကောင်းမှုတွေဖြစ်လာတယ်ဖြစ်လာခါမှာအခုတစ်ခေါက်မှာတော့အဲ့လိုဖြစ်အောင်ကျွန်တော်တို့ voluntary ပြန်ဝင်လာမယ်ဆိုရက်ဒီကောင်လက်မှတ်ထိုးခိုင်းမှုဆိုပေါ်မှာကျွန်တော်ခိုင်းလာတာရှိတယ်
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းခဲ့တာတွေကြောင့်ဘင်္ဂလားဒေ့နိုင်ငံဘက်ကနေရဲစွန်းကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်8000လောက်ရှိတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ခင်ဗျာ